ပြည်သူနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအပြင်ဒီကနေ့မှဒုတိယအဆင့်16သင်းရှုံးထွက်ပြိုင်ပွဲတွေစတင်တော့မှာဖြစ်ပြီးတောင်အမေရိကတိုက်ကအသင်း၄သင်းရှင်ပြိုင်ကစားကြပါမယ်။အင်ရှင်ဘရာဇီးလ်နဲ့ချီလီတို့မြန်မာစံတော်ချိန်စနေနေ့ည10:00ခွဲမှာကစားကြမှာဖြစ်ပြီးကိုလိုဘီယာနဲ့ဥရုဂွေးအသင်းတို့မြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့2:00ခွဲမှာကစားကြပါမယ်။ဥရုဂွေးအသင်းမှာတော့အီတလီနဲ့ပွဲမှာတစ်ဖက်ကစားသမားကိုသွားနဲ့ကိုက်လိုက်လို့ကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုခံထားရတဲ့အလိကတိုက်စစ်မှု Luis Suarez ပါလာမှာမဟုတ်တော့ပါဘူး။ဆော်ရက်စ်ကိုဖီဖာကနိုင်ငံတကာဘောလုံးပွဲ၉ပွဲကစားခွင့်ပေးပင်ခဲ့တယ်လို့ဘောလုံးအားကစားနဲ့ဆက်ဆက်တဲ့ဘယ်လိုကိစ္စမျိုးကိုမှလေးလာကြမလို့ရဘူးလို့တန်ခတ်အရေးယူခဲ့တာဟာသိပ်ပြင်းထန်လွန်းတယ်လို့ဆော်ရက်စ်သွားနဲ့ကြိုက်တာကိုခံခဲ့ရတဲ့အီတလီကစားသမားဂျီအိုဂျီယိုကီလီနီကဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါတယ်။အဲ့ဒီဖြစ်ရတဲ့ဒဏ်ငွေအမေရိကန်ဒေါ်လာ$132,000ချမှတ်ခံခဲ့ရတဲ့ဆော်ရက်စ်ကသူ့ကိုအားပေးသူတွေကိုဥရုဂွေးကသူ့ရဲ့အိမ်စင်ဝင်ကနေတောက်ကြနေကနှုတ်ဆက်ခဲ့ပါတယ်။အခုဆော်ရက်စ်ပေါ်ပြစ်ဒဏ်ချမှတ်ခဲ့တာအပြင်ကမ္ဘာဖလားဘောလုံးပြိုင်ပွဲတမိုင်းတစ်လျှောက်ကစားပွဲအတွင်းဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုအပေါ်အပြင်းထန်ဆုံးပြစ်ဒဏ်ချမှတ်တာပဲဖြစ်ပါတယ်ခင်ဗျာ။